အီသီယိုးပီးယားနိုင်ငံဝန်ကြီးချုပ်ရဲ့နောက်ဆုံးလက်နက်ချမှုရာသီသန်းကိုမလိုက်နာတာကြောင့်နိုင်ငံမြောက်ပိုင်းတီဂရိတ်ဒေသရဲ့မြို့တော်မက်ကီလီကိုနောက်ဆုံးအဆုံးသတ်စစ်စင်ရေးဆင်နွှဲဖို့နိုင်ငံစစ်တပ်ကိုအမိန့်ပေးလိုက်ပါပြီ။ဝန်ကြီးချုပ်အာဗီအာမက်ကဒီဒေသခံတီဂရိတ်လွတ်မြောက်ရေးလက်နက်ကိုင်တပ်ဦးအနေနဲ့82နာရီတွင်လက်နက်ချဖို့ပြောထားခဲ့ပေမဲ့လိုက်နာမှုမရှိတဲ့နောက်မှာအခုလိုအမိန့်ပေးလိုက်တာပါ။ TPLF လို့သူကခေါ်တဲ့ဒီလက်နက်ကိုင်တပ်အနေနဲ့လမ်းလျှောက်ပြီးလက်နက်လာချဖို့ငြင်းချမ်းစွာဖွင့်ပေးထားတဲ့နောက်ဆုံးဂိတ်ကိုတော့အခုတော့အခိုင်အမာပိတ်ထားလိုက်ပြီလို့အီသီယိုးပီးယားဝန်ကြီးချုပ်အဗီကမနေ့ကပဲကြေညာချက်ထုတ်လိုက်ပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကပဲမနေ့ကငြင်းချမ်းရေးနိုဘယ်ဆုရခဲ့တဲ့ဝန်ကြီးချုပ်အဗီကဒီတက်တွေအနေနဲ့အခုလို82နာရီတွင်လက်နက်မချရင်အခုလိုပြည်내မြို့တော်ကိုထိုးစစ်ဆင်ခံရလိမ့်မယ်လို့သတိပေးထားခဲ့ပါတယ်ခင်ဗျ။